ဖျားဆရာတော်ဖျားကြီးမွတ်ကြားချင်းမြင့်တော်မူမိအနုမောဒနာဩဝါဒတရားနာယူကြည်ညိုကြပြီယနေ့လူတန်းမှုအစုစုတို့ကိုရည်ဆက်တွန်ချအမျှပေးဝေလိုကြသည်ဖြစ်ပါ၍အနုမောဒနာဩဝါဒတရားနှင့်ရည်ဆက်ချတရားဟောကြားချင်းမြင့်ဆုံးမတော်မူပါယံဖျားတပည့်တော်ခြေတော်အစုံဥခိုက်၍ယုတိစွာလျှောက်ထားအပ်ပါသည်ဖျား
စစကားကိုနှစ်တောင်မုန်းပြီကျော်ခုနှစ်ရက်2023ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့စကိုင်းနိုင်ဒေသကြီးစကိုင်းမြို့နယ်ကြောက်တာကြီးရွာကျောင်းရှုတော်ရကျောင်းတိုင်ချုံသက်စတိုးဓမ္မဗိမာန်တော်ကြီးတွင်စင်ကျမပြတော်အသည်အမိတော်တင်လာအာမှုထားကြီးမန္တေမြို့စိတ်မန်ဖောင်းတော်ရဖခင်ကြီးဦးအောင်ကြီးမိခင်ကြီးတော်ခင်တင်မောင်ကိုနဲ့မင်းကိုနေလင်းအောင်တို့အားရည်စုပြီးဖခင်ရဲ့အကြောင်းတကားဥညွန်လိုက်ဖခင်ရဲ့အကြောင်းတကားမှာတော်ခင်မေကြီးဖခင်ရဲ့အသိအကြောင်းတကားအစ်ဒီယာဦးသိစောဖခင်ရဲ့အသိအကြောင်းတကားမှာတော်တည်တည်ဥနေနဲ့အောင်တော့ဤထွေဥနေထွန်းအောင်ထောတန်တဲ့ကျွဲဖရာရန်ကြောင့်ဓမ္မယုံကြောင့်တဲ့ကမ္မတောဆဆန်ဤဖရာရန်ကြောင့်ဓမ္မယုံလူတဲ့ကမ္မတောနုနုအောင်ချေအစ်ကျောဇက်စတိုမိသားစုလိုဤစကိုင်းမျိုးနဲ့ကြောက်တာရွာကျောင်းရှုတော်ရကျောင်းနိုင်သုတော်မြည်သုလမဏိစေတီတော်ရွှေတီတော်တင်တုမင်္ဂလာအခမ်းအနားနဲ့ကျောင်းတိုင်းစတိုဓမ္မပိမန်တော်ကျောင်းတို့ပူဇာလူတော်မင်္ဂလာအခမ်းအနားအနုမောရဏနဲ့ဩဝါဒတရားဒီဓမ္မပိမန်တော်ကြီးကိုတိဆောက်ပြီးတော့မပိမတော်မှာသုလမဏိစေတီတော်ပါတိထားတဲ့တဲ့နော်ကျောင်းမမစေတီတော်လည်းတိထားတယ်ကျောင်းနဲ့မှလည်းပဲဥရရုပ်ပွားတော်လေးတင်လူထားတယ်ဆိုတော့အဓိကကဖရာတရားတန်ကရှရဏသုံးပါးကိုလူတန်းတဲ့ဓမ္မပိမတော်လောကမှာအမျက်ဆုံးမှုရှာကြည့်မယ်ဆိုရင်ပုဂ္ဂိုလ်တွေကပြောရင်ဓမ္မဗုဒ္ဓဟာအမျက်ဆုံးမယ်အဖွဲ့စီနဲ့ပြောရင်သံဃာဟာအမျက်ဆုံးမယ်တမဝါရှုတော်ကပြောမယ်ဆိုလို့ရှိရင်တရားဟာအမျက်ဆုံးမယ်ဘုရားနဲ့တရားသူကမြတ်တယ်လို့ပေးနေရှိကြတယ်။နော်။ဖရာနဲ့တရား။ဘယ်ကမြတ်တယ်လို့ပေးလို့ရှိရင်တရားဆိုတာနှစ်မျိုးရှိတယ်။ဖရာကတရားကျင့်လို့ဖရာဖြစ်တာ။နော်။အဲ့တော့တရားဆိုတာသဘာဝတိုင်းရှိတယ်။ဒါကြောင့်မြတ်စွာဘုရားသိတဲ့ဘက်ကရှိပါတရားဆိုတာဖရာကဖော်ထုတ်တာပဲဖြစ်တယ်။တကူရဲရှိနေတဲ့တရားအဲ့တကူရဲရှိနေတဲ့တရားကိုကျင့်ပြီးတော့အဖြစ်တရားမှနှမျိုးခွဲပြီးတော့ကြည့်ရမှာဖြစ်တယ်မြတ်စွာဘုရားသိတဲ့တရားမြတ်စွာဘုရားဟောတဲ့တရားပတိဝေဒဓမ္မသိတော်မူတဲ့တရားနဲ့အွန်းဒေသတာဓမ္မဟောပြောတဲ့တရားလို့နှမျိုးခွဲချလို့သတ်မှတ်နိုင်အဲ့တော့ပြောမယ်ဆိုလို့ရှိရင်တရားကျင့်လို့ဖျားဖြစ်တာဆိုတဲ့ရှုတော်ကကြည့်မယ်ဆိုရင်တရားကအရင်ဖြစ်တာဖြစ်လို့တရားကမြတ်တယ်လို့ပဲပြောမှာပဲဖြစ်တယ်။နောက်တစ်ဖက်ကကြည့်မယ်ဆိုရင်ဖျားဟောမှဒီတရားတွေကပေါ်လာတာဖြစ်တော့ကြောင့်ဖျားကမြတ်တယ်လို့ဒီဘက်ကပြောလို့ရတယ်ပေါ့နော်။ အတိအကျကြီးဖျားနဲ့တရားဘုသူကမျက်တုံလို့ဖြည့်မဲ့ဆိုရင်တော့ခဏလို့ခွဲခြားပြီးတော့ဖြည့်သင့်တယ်လို့ထင်တယ်နော်တရားဟာနှစ်မျိုးရှိတယ်ဥပမာယသဗျာတပစ္စကြာတရားတို့အနတ္တလက္ခဏာသုံးတို့ဣတိကသုံးပုံတို့ဆိုတာဖျားဟောမှဖြစ်လာတဲ့တရားတွေအဲ့ဒါတွေကြတော့ဒေသိတာဓမ္မအဲ့ဒါတွေဟောနိုင်ဖို့အတွက်ဘုရားလောင်းဟာရှာပွေပြီးနောက်ဆုံးကျင့်သုံးခဲ့တဲ့တရားကပฏิဝေဒဓမ္မလိုင်းနာကျင့်သုံးပြီးထို့တွင်သိလာတဲ့တရားအဲ့ဒါကြတော့မြတ်စွာဘုရားတဲ့တရားကစောတယ်လို့ပြောမှာဖြစ်တယ်နော်သို့သောမြတ်စွာဘုရားအနေနဲ့ရှောဓမ္မပတ္တိသောမံပတ္တိလို့ဆိုတဲ့မိညာချက်ကိုကြည့်မယ်ဆိုလို့ရှိရင်ဓမ္မတွေ့မှငါ့ကိုတွေ့မယ်လို့ပြောတာအပြန်လာခြင်းယောမပတ္တိသောဓမ္မပတ္တိငါနဲ့တွေ့ရင်လည်းတရားတွေ့မှဖြစ်တယ်အဲ့တော့ဖရာနဲ့တရားကိုပေါင်းဆက်ပြီးတော့ပြောတဲ့သဘောရှိတယ်တရားသိမှဖရာသိမယ်ဖရာသိမှတရားသိမယ်ဆိုတော့ဒီတစ်ခုဟာထတ်တူကြီးများတတ်လို့ဒါကြောင့်မို့နောက်ပိုင်းမှာဓမ္မကာယမြတ်စွာဘုရားကိုဓမ္မကာယဆိုတဲ့အယူဆပေါ်ပေါ်လာတာဖြစ်တယ်နော်ဓမ္မကာယအဲ့တော့ပြိဋိဗံဆိုင်ကနေပါလည်းပဲမြတ်စွာဘုရားကရှောအနန္တမယဓမ္မောသဝိနယောသတိတိတောပညတောသောမမိစေနသတ္ထာငါဟောခဲ့တဲ့ဓမ္မငါပြင်ကြခဲ့တဲ့ဝိနည်းအားဟာငါမရှိတဲ့နောက်မင်းတို့ရဲ့ကိုယ်ဝေရဆိုအဲ့ဒါကကြည့်မယ်ဆိုရင်ငါမရှိတဲ့နောက်လို့ပြောခဲ့တဲ့စကားအရာဆိုရင်ဖယားရှိနေတော့ငါရောတရားကအရေးမပါဘူးလားလို့ဆိုအရေးပါတယ်သမန်ပုဂ္ဂိုလ်ရိကြတော့အမှန်ပုဂ္ဂိုလ်တွေကပုဂ္ဂိုလ်ကိုအာကိုရတာဖြစ်တယ်။မြတ်စွာဘုရားမရှိဘူးဆိုရင်အာကိုရမဲ့တယ်လို့ဖြစ်လို့မြတ်စွာဘုရားကငါမရှိတဲ့နောက်တပါဆိုရှိတော့ငါရောယဟန်နဲ့တရားပဲအာကိုရတာဖြစ်တယ်နော်။တတော်တရားရှိတော့ငါရောဓမ္မပတ္တိသောမပတ္တိဓမ္မကိုတွေ့မှငါကိုတွေ့မယ်လို့ပြောတာနော်။ဓမ္မကိုအဓိကတာပြောတာဆိုလိုတာကတဲ့တော်ထင်ရှားရှိတဲ့တရားပဲအကူရမယ်။ငါမရှိတဲ့နောက်လေတရားပဲအကူရမယ်။ဆိုလိုတော့ယသဗျာကတရားကိုအလေးနဲ့ထားပြီးတော့ပြောတဲ့သဘောပေါ့။ဒါမို့လို့ဓမ္မကရုတရားကိုလေးစားတယ်။ဖယားမှန်သမျှတရားကိုအလေးပြုတယ်။လောကကြီးမှာဖယားဖြစ်ကစားကစဉ်းစားတယ်။ယသဗျာကခဏိခဏတော့ကြွားတယ်ခဏိကခဏိခင်မှကျတော့လူကြီးဖြစ်လာလို့ရှိရင်ဘုသူစကားဖရာတော့မှလေးစားစရာပုဂ္ဂိုလ်မရှိပဲလေးစားအလေးပြုရမယ့်အရာမရှိပဲနေရဟာအဆင်မပြေဘူးကိုယ်ထက်ကပုဂ္ဂိုလ်တို့လေးစားရမယ့်အရာတစ်ခုရှိစေခြင်းလားနော်အဲ့တော့နောက်ဆုံးမှမြတ်စွာဘုရားကတရားကိုရွေးချယ်လိုက်တယ်တရားကိုရွေးချယ်ပြီးတော့ဖယားမှန်သမျှဟာတရားကိုဤကလူပြုကြတယ်လို့ဆိုအဲ့ဒါရောလို့မြတ်ထမပြတ်တာကိုပြောတာမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်ကသိစားတာတရားပဲဖြစ်တယ်လို့ဒီလိုမှတ်သားမှာဖြစ်တယ်အဲ့တော့သုတုတဲ့ဒီဘက်ကဖယားနဲ့တရားနော်ထန်တူနေတာမျိုးရှိတယ်ဖယားနဲ့တရားခွဲခြားလို့မရဘူးမြတ်စွာဘုရားရဲ့တပည့်တရားကျင့်နေရနေကျမတန်ခါအဲ့တော့ဘုရားတရားတန်ခါရှင်းအောင်စင်တာတော့ဘာလို့စင်တာတော့ဆိုတော့ဘုရားဟောမှဒီတရားတွေကိုသိရတာဖြစ်တော့ကြောင့်တရားကနမနှစ်နေရာရောက်နေတာဖြစ်တယ်နော်ကျင့်သုံးနာကိုကြည့်မဲ့ဆိုရင်တရားကနမတိကျင့်သုံးတဲ့တရားကြည့်မဲ့ဆိုရင်တရားကနမတိဘုရားကနမနှစ်နော်တန်ခါနမတုတ် ဟောရတဲ့ကြည့်မယ်ဆိုရင်ဗုဒ္ဓဓမ္မသံဃာဒါကဟောတဲ့အစဉ်နဲ့စီစဉ်ထားတယ်လို့မှတ်သားရမှာပေါ့ရှင်းအောင်စဉ်းစားတော့အဲ့တော့ဆုလူရကအလုံးပြိတ္တိရဲ့အနေထားတယ်မှာတို့ဟာတရားရှိနေသမျှဖရားရှိနေသေးတယ်ဆိုတဲ့အတွေ့ရှိဖို့လိုတာပေါ့နော်ဖေတရားရှိနေသမျှဖရားရှိနေတယ်လို့မှတ်သားမှာဖြစ်တယ်။ဒါကြောင့်မို့လို့မြတ်စွာဘုရားဆိုတာပုဂ္ဂိုလ်အနေနဲ့မရှိပေမဲ့ဖရားဟောတဲ့တရားတွေရှိတယ်။အဲ့ဒီတရားကိုတို့တွေပူဇော်တာဖြစ်တယ်။အခုဓမ္မပေမန္တောဆိုတာတရားကိုအဓိကထားပြီးတော့ဆောက်လုပ်တဲ့ဖိမာနာဝိမာနာဆိုတဲ့ပါဠိစကားကဆက်လာတယ်တရားကိုရည်စူးပြီးတော့ဆောက်လုပ်တဲ့ဓမ္မပိမန်တော်ကြီးအဲ့ဒီပိမန်တော်ကြီးမှာမြတ်စွာဘုရားရဲ့ကိုးစားရုပ်ဝတ်စင်တော်လေးနဲ့သရေသုံးတာဖြစ်တယ်ပေါ့နော်အဲ့တော့အမျက်ဆုံးဗုဒ္ဓဓမ္မကိုလူတိုင်းရသဖြင့်တို့တွေအမျက်ဆုံးကုသိုလ်ရတယ်ကိုယ်စိတ်တွေကဝမ်းမြောက်ဝမ်းသာဖြစ်ဖို့ပေါ့နော်လူတွေတန်နေဆိုတဲ့နေရာမှာဝမ်းမြောက်ဖို့ရဲ့အသိဉာဏ်ရှိဖို့ရဲ့စိတ်အားထက်သန်နေဖို့ရဲ့အဲ့ဒါကအဓိကဖြစ်တယ်ပေါ့နော်အဲ့တော့အနာတဝိတ္တိကြီးပဲကြည့်လိုက်အနာတဝိတ္တိဟာသူသောတပန်ဖြစ်တာကိုယူပြီးတော့ပြောကြတာမရှိဘူးသူသိတဲ့တရားနဲ့ပတ်သက်ပြီးကိုယူပြောကြတာမရှိဘူးသူကိုယူပြီးတော့အဓိကထားပြောတာပါတော့ဆိုရင်ရှင်တော်ကြောင်းကြီးကိုဖျားကိုဆောက်လို့လူတန်တာကိုအဓိကထားတယ်သူစိတ်ထဲမှာဝမ်းသာတာဒါကြောင့်မို့ဣတံဟိတံစေတဝနာဣတိသံဃာနိတိဝိတံအာဝုထံဓမ္မရာဇိနာပိဋိသင်္ဆန္ဒနာမမစေရောအကြောင်းကြီးဟာတဲ့ဖယံသခင်ကိုရောမြတ်ကိုယ်တိုင်တရင်သုတ်ပြီးတော့ဖယံသံဃာရိနေထိုင်ရာဌာနဖြစ်လို့သူရင်နဲ့နှလုံးထဲမှာပိဋိအဖြစ်ရဆုံးကုသကောင်းမှုဖြစ်ပါတယ်လို့ပြောတာနော်သူတော့တော့ဖြစ်ရလို့ပိဋိဖြစ်တယ်လို့မပြောဘူးနောက်ဘဝရောက်တာတော့ပါပဲအဲ့တော့ဘာလို့လို့သူတော့တော့ကသူ့ရဲ့ကိုယ်ရေးကိုယ်တာတစ်ခုလို့ဖြစ်တယ်ပေါ့သာသနာအတွက်လေးပေးပြီးတော့အခုလို့ညဆောင်ရနဲ့သံဃာတွေတရင်တော့မှုအတွက်ဆောက်လို့လူတန်လိုက်ရတယ်ဆောက်ဦးကြီးရသူ့အတွက်ပဲပိဋိဖြစ်ရဆုံးပါလို့ပြောတာအဲ့ဒါလို့ပဲအခုဓမ္မဘိမံဆောက်လို့လူတန်းကြတဲ့ကုသရှင်တွေအားလည်းတသက်တာမကဘဝတန်တရားမှာသူဆောက်လို့တဲ့เจ้าကြီးဟာပိဋိဖြစ်စရာကြီးပဲသူဆောက်လို့လိုက်တဲ့ဓမ္မဘိမံတော်ကြီးကတကယ်ပိဋိဖြစ်စရာပဲသူတသက်လုံးပိဋိဖြစ်နေအောင်တွေ့တော်ဖို့လိုတယ်နော်အရေးကြီးတာကကိုလှုပ်ထားတဲ့ကုသတစ်ခုဟာဝန္တာပိဋိဖြစ်တိုင်းဖြစ်တိုင်းကုသိုလ်ရတိုးနေမှာဖြစ်တယ်တေသံဒီဝါစာရတောစာတရာပုံညာပဝတ္တိဆိုတဲ့နေရာမှာပဝတ္တိဆိုတဲ့နေရာမှာကုသိုလ်ကောင်းမှုကနေရောညာရောအမြဲတမ်းတိုးနေတယ်ဆိုတာတတိယပြီးဝန္တာမှုဖြစ်တိုင်းဖြစ်တိုင်းလို့ဆိုလို့တယ်အဲ့နေရင်တော့တိုးမှာမဟုတ်ဘူးမိထားရင်လည်းတိုးမှာမဟုတ်ဘူးနော်အဲ့ဒါကြောင့်တို့အထထအခါကတတိယနေ့ကိုတို့ရတယ်ပေါ့အမြဲတမ်းတနေ့ကိုဒီဘိမ္မာတော်ကြီးဆောက်လို့လှူဒန်းထားရတဲ့ကုသိုလ်ကောင်းမှုကိုတနေ့ကိုအကျိမောင်းများစွာတတိယနေ့ပဲဆိုရင်ကုသိုလ်တွေအများကြီးတိုးနေမှာသာဖြစ်တယ်နော်အဲ့ဒါတို့ကုသိုလ်တိုးအောင်လဲစူးစမ်းသင့်တယ်ပေါ့တတိယပြီးတော့ဝန်သာနေတာကိုကပ္ပဌာန်းနဲ့ပါဆိုရင်စာကဒုတိယဘာဝနာခေါ်တာပဲ။နော်။ဝန္တပိဋိဖြစ်ပြီးတော့ကုသိုလ်ရနေအောင်နေတတ်ဖို့လိုတယ်ပေါ့နော်။အဲ့တော့ဒီဆောက်လို့လိုက်ရတဲ့ကုသိုလ်ကောင်းမှုဟာ အမတန်ကြီးမားပြီးတော့မြတ်စွာဘုရားရဲ့ဘုရားရှင်ကိုရောမြတ်စေရီပထိုးနဲ့ရုပ်ပွားဆင်းရဲတော်လေးကိုတိုင်တရင်သုံးနေထိုင်ရာဘုရားတပည့်သာဝကရှန်တော်လေးတရင်သုံးပြီးတော့မြတ်စွာဘုရားဟောတဲ့တရားလေးကိုဟောပြောခြင်းနာယူခြင်းကျင့်သုံးခြင်းဆိုတဲ့ဓမ္မပိမာန်တော်ရည်ဖြစ်တော်ဖေရနဲ့တရားဒီနှစ်ခုပူဇော်လူတန်းနဲ့အလူတန်းဖြစ်တဲ့သူစိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ဖို့နော်အဲ့တော့ယရဏသုံးပါးကိုပူဇော်တာပဲဖြစ်တယ်ယရဏသုံးပါးကိုပူဇော်တာမြတ်စွာဘုရားကဟောထားတာရှိတယ်ဒီလိုပူဇော်တဲ့ဖြစ်အကျိုးတရားတွေဘလို့ရနိုင်တယ်လေဘေရေပေမြအကျိုးရနိုင်တဲ့လို့ဆိုတဲ့အခါမှာပူဇာရဟိပူဇယတော်ဗုဒ္ဓေဝယတိဝသာဝကေပပိသသမတိကံတိဒိဏသောကပရိတဝေမြတ်စွာဘုရားရဲ့ကုံတော်လေးကိုဖော်ပြပပိသတရားနဲ့သောကပရိတဝါကိုတွမြောက်ပြီးဖြစ်လို့ပူဇော်တိုက်တဲ့မြတ်စွာဘုရားကိုပူဇော်လိုက်တဲ့ပုဂ္ဂိုလ်ရဲ့ကုသိုလ်နော်ဒေတာတိတိပူဇော်တော်နေဘူးတိအကုတော်ပယေနတ္တကပုံညာသင်္ခါတုဣဗိထမပိကိနစီအဲ့ဒီကုသိုလ်ဟာအတိုင်းတာကန်တပ်ပြီးတော့ပြောလို့မရဘူးလေဒီဒီဆောက်လို့လူတန်းလိုက်ရတဲ့ဘုရားကိုပူဇော်လိုက်ရတဲ့ကုသိုလ်ဟာမိွေမိမြဆိုပြီးတော့အကျိုးကိုကန့်သက်ပြောဆိုလို့မရနိုင်ဘူးလို့မြတ်စွာဘုရားဟောတဲ့ဒေသနာတော်ထဲမှာဒီလိုဆိုထားတာဖြစ်တယ်။ဒါဘုံညာပို့ပြောတာမဟုတ်ဘူးနော်။နာသက်ကပုံညာသင်္ခါတုံ။အဲ့ဒါဘုရားတရားနဲ့ပတ်သက်ပြီးတော့လူတန်းထားတဲ့အဆောက်ကုသကောင်းမှုဟာနော်ပူဇော်လူတန်းနဲ့ကုသကောင်းမှုရဲ့အကျိုးကိုဤဝေဤမြဆိုပြီးတော့တိုင်းတကသက်ပြောလို့မရဆိုပါစို့ပင်နေတဲ့ကရိတ်တွေကိုပနကာလန်ဆိုပြီးတော့ချင်းတွက်လို့ပြောလို့မရဘူးပေါ့လို့ဆိုအလုံးများတာဟုတ်တော့ဒီကုသိုလ်တွေများတဲ့လို့ဆိုလို့ရမယ်အဲ့တော့မြားအောင်လေမိမိကိုယ်တိုင်ကစေရနာသရာတရားထက်သန်စွာနဲ့လူတန်းပြီးမပြတ်တည်းရဖို့လို့အပ်တယ်ပေါ့နော်အဲ့တော့အနုမောရဏအနေနဲ့တို့တွေတုံးရတာဝတ္တပိတိဖြစ်เสียအကောင်းဆုံးအလူဒနာကိုတို့တုံးရပြီတသက်တလုံးဒီဘွားတွေမကားဘူးရောက်ရဘွားတိုင်းကနေပြန်ပြီးတော့ဝန္တจิตတူရမှာဖြစ်တယ်ပေါ့နော်အဲ့တော့ကျောင်းဆောက်တဲ့လို့ဆိုတဲ့နေရာမှာမြတ်စွာဘုရားကเจ้าရဲ့အကျိုးကိုဟောတဲ့အခါမှာဒီเจ้าကလာရောက်နေထိုင်တဲ့ပုဂ္ဂိုလ်ကိုဘယ်လိုအကျိုးပြုသလဲအဲ့ဒီပါနဲ့ပတ်သက်ပြီးတော့ဟောတာမြတ်စွာဘုရားဟောတာဆွန်ဟောလို့ဆွန်ရဲ့အကျိုးကိုဟောတဲ့အခါမှာလည်းပဲဒီဆွန်စာရတဲ့ပုဂ္ဂိုလ်အတွက်ဘယ်လိုတုံ့ပြန်တဲ့အကျိုးရဆိုလိုတာတော့ဘယ်အရာခတ်သိမ်းမှတုံ့ပြန်မှုဆိုတာရှိတယ်နော်ဘယ်ရပဲဖြစ်ဖြစ်တက်မြတ်တက်ရောက်မှုဆိုတာရှိတယ်အဲ့ဒီ reaction ဆိုတဲ့တက်မြတ်တက်ရောက်မှုကိုကြည့်ပြီးမြတ်စွာဘုရားအကျိုးဟောတာဖြစ်တယ်အဲ့တော့ကြောင်းရဲ့အကျိုးကိုမြတ်မြတ်ကြီးမကြည့်ပဲနဲ့နှစ်ခုပဲကြည့်လိုက်နှစ်ခုပဲကြည့်ကြောင်းကပါးရအကျိုးပြုနေတယ်အခုတရားနာပရိသတ်တည်းကြောင်းထဲမှာနေတဲ့အခါကျတော့ဒီပူတာကလည်းကာဝယ်ပိသဖြစ်တယ်နေတိုက်တာကလည်းကာဝယ်ပိသဖြစ်တယ်နော်နေပူတယ်ဆိုရင်ပြင်မမှအကျရှိမထိုင်နိုင်ဘူးနေတိုင်းနေလည်းပဲအကျရှိမနေနိုင်ဘူးအဲ့တော့ယသူဥဒုအနေရဲ့ဒီကိုเจ้าကကာဝယ်ပေးထားတယ်အဲ့ဒါเจ้าကအကျုပ်ပြုတာပဲဖြစ်တယ်အခုလို့အေးစေးစေးထိုင်ပြီးတော့တရားနာနိုင်တာเจ้าကပြုတာဒီအကျိုးเจ้าကဖန်တီးပေးထားတာဒါလူကဖန်တီးပေးတာတော့မဟုတ်ဘူးเจ้าကအကျိုးပြုတာเนาะလုံချုံနေပြရအနေတွေကလုံချုံနေဒါတခုလေနတ္ထဒုက္ခတတရ နာနေရတာအေးစီစီနာတယ်နော်တရားထုတ်မယ်ဆိုရင်အေးစီစီအားထုတ်ရတယ်ဒီပူတဲ့ကိစ္စမရှိဘူးမိုးရလည်းကိစ္စမရှိဘူးဒီเจ้าကြီးအကားဝယ်ပေးထားတယ်အဲ့တော့မြတ်စွာဘုရားဟောတယ်ကြောင်းအကျိုးအကျဉ်းချုပ်လိုက်လို့ရှင်လေနထင်းစာဒုက္ခထင်းစာဇာယိတုံစာဝိပတိတုံလေနထာဆိုတော့ပုံခုစရာအနေရီကလုံညုံတာကအကျိုးတစ်ခုကမ္မထမေအထုတ်အထုတ်တရားပဲနာနာဝိပဒနာတရားရှုတာပဲဖြစ်စေဒုက္ခစေချနာကိုချနာနေနိုင်တယ်ဒါအကြောင်းကပြည့်တဲ့အကျိုးအဲ့ဒီအကျိုးမျိုးကိုကျောင်းအလှရှင်တွေကရတယ်လို့ခေါ်တာနော်ဘာလို့လို့ဆိုရင်တမြန်တရားမှုအနေအားဖြင့်ကိုလှလိုက်တဲ့အရာဝတ္ထုကနေထိုင်တဲ့ပုဂ္ဂိုလ်တွေကိုအကျိုးပြုတဲ့အကျိုးမျိုးကိုစပြန်ရတာဒါကံရဲ့သဘောတရားကအဲ့တိုင်းပဲလူတယောက်ကိုကိုကကုညီလိုက်တော့အဲ့ဒီပုဂ္ဂိုလ်ဟာဝန္တာပိတိဖြစ်ပြီးချမ်းသာသွားတဲ့ဆင်အဲ့ဒီချမ်းသာမျိုးကိုစီပြန်ရောက်လာလူတယောက်ကိုကိုကမကောင်းတဲ့စိတ်နဲ့ပြုလိုက်တော့အဲ့ဒီလူတယောက်ဒုက္ခရောက်သွားတယ်စိတ်ဆင်းရဲပြီးတော့ခံစားနေရတဲ့ဆင်အဲ့ဒီစိတ်ဆင်းရဲမှုခံစားမှုတွေကိုစီပြန်ရောက်ဒါ reaction လို့ခေါ်တယ်တပြတ်တက်ရောက်လာတဲ့အကျိုးကရောက်ကိုရောက်နေတာမရောက်ဘဲမနေဘူးနော်တော့ကမှာတုတ်ပြန်မှုဆိုတာတရားတိုင်းမှရှိတယ်အစာစားကြည့်ပါလားဝန်လျှော်မဲ့အစာစားရင်ဝန်မလျှော်ဘူးလားအဲ့ဒါအစာရဲ့တုတ်ပြန်မှုပဲနော်တုတ်ပြန်မှုဆိုတာရှိတယ်အဲ့တော့ကိုယ်လှုပ်တာအကျိုးတရားမှုတစ်ခုဖြစ်လာမှတေးကြပဲအခုတရားချက်ကသုရတဲ့ပြိတ္တတို့အေးချမ်းညာနဲ့တရားနိုင်ခွင့်ရနေတာဟာဩရိပိမန်ကြီးကကာဝယ်ပေးနေတာပဲဖြစ်တယ်အဲ့ဒီလိုစိတ်ချမ်းသာကိုချမ်းသာရရှိခံစားထားတဲ့ချမ်းသာမျိုးသည်အလှရှင်နေစီရောက်လာမှာဖြစ်တယ်နော်တုတ်ပြတ်တက်ရောက်မှုဆိုအဲ့ဒါကိုပြောတာနော်အဲ့တော့ဒီအလှတန်းနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေဖို့ထာဝရတတိထားရမယ်အချက်လေးတွေကိုပြောပြမယ်လူရဲ့လူဖြစ်လာရင်นิสินเนี่ยตริฐาบุโลอัตถาบาโรพุทธบัตรผิดละลุสิบาลุยะมะเลยตะชาบัตรนี่บาสวยตะชูบัตรนี่ก็ตะนี่โอพยา5เฉิง6โคก็เมรุเนาะสัตติตะนิงนี่ตะนิงนี่นี่ได้มาชัสเตยเมรุสิกันนี่ลุถาจาพุทธบัตรมาจารอအဲ့လိုတတ်တမမလုံမထားဘူးဥပုသ်ဆောင်တာတို့ပါတို့ဥပုတ်တွေဥပုသ်ဆောင်နေဆောင်ရင်ဆောင်မဆောင်ရင်နေကိုယ်တဘောပဲဖြစ်နော်သို့တော်ဘုရားဘာသာတွေမှာအရေးကြီးတဲ့အလုပ်မရှိဘူးလားဘုရားဘာသာဖြစ်လာလို့ရှင်အရေးကြီးတဲ့ကုသိုလ်မေ့မထားဘူးအခုလို့ကျောင်းကြီးတွေဆောင်တာလည်းကုသိုလ်ပဲနော်လူရတနာလည်းကုသိုလ်ပဲအဲ့ဒီကုသိုလ်ပြင်နေစင်နဲ့အမြလှုပ်တင်ရမယ့်ကုသိုလ်အရေးကြီးတယ်အဲ့ဒါကဘာလို့ဆိုရင်မြတ်စွာဘုရားကဟောထားတဲ့ဟာရှိတယ်ကုသိုလ်နှစ်မျိုးအတိတ်ကအရေးကြီးမယ်ကုသိုလ်တွေထဲမှာပထမဆုံးလုပ်ရမယ့်ကုသိုလ်ကဘာကုသိုလ်လဲအဲ့ဒါသိဖို့လိုတယ်နော်မြတ်စွာဘုရားဟောထားတယ်ကောစာတိကုသလနံဓမ္မနံကုသိုလ်တရားတွေမှာပထမဆုံးရှိရမယ့်ကုသိုလ်ပါလေ။သီလင်္ဆာသူဝိတ္တံ။ငါးပါးသီလလုံးအောင်မယ်။ဒါကြောင့်မို့လို့ခန္ဓာခန္ဓာဖွင့်တဲ့အချိန်မှာစပြီးသီလခံယူလိုက်ကြတယ်။နော်။ဘုရားဗတ္တမသီလဟာဖောင်နေရှင်မယ်။တခါကြီးဥသိန်းစောတို့သိပါတယ်။ဆောင်းဥဆောင်းရင်ဖောင်နေရှင်ကောင်းကောင်းချာမယ်ဆိုတာ။နော်။အဲ့တော့ပုရဝတ္တမသီလသည်ဖောင်ဒေးရှင်းပဲအဲ့တော့ကိုယ်ကိုဖောင်ဒေးရှင်းဖြစ်တဲ့သီလခိုင်နေဖို့လိုတာပေါ့နောက်မြတ်စွာဘုရားကကောစာတိကုသလနံဓမ္မနံသီလင်္ဆာသူဝိတ္တံအဲ့တော့ပုရဝတ္တဖြစ်လိုက်ရင်ငါပါလို့အမတော်လို့စဉ်းစားနေလို့ရှိရင်နံပါတ်1ငါဝသီလလုံးအောင်လို့အဲ့ဒီငါဝသီလလုံးနေတာဟာတဏ္ဍာကောမှုကုသိုလ်ပြုနေတဲ့ခုတဏ္ဍာကုသိုလ်တဲ့ပုံမြတ်တဲ့သူကနော် သမန်လို့ပါအောင်မင်းနဲ့ငါဘာတိလာကဒါနာနဲ့ပြန်တယ်ကုသိုလ်တွေတဲ့ပါတမူးကြည့်တယ်လို့ဆိုလို့ရပါတော့အဲ့တော့ဒါနာနဲ့တိလာအဲ့လိုပြောလိုက်တဲ့ဖြင့်ဒါနာမလုံရဘူးလို့ပြောတာမဟုတ်ဘူးဒါနာကုသိုလ်တွေပို့ကောင်းတာတိလာကုသိုလ်ပို့ကောင်းတယ်လို့ဆိုလို့တယ်ဒါကပစ္စည်းတောင်မှပဲအကောင့်အညံ့ဆိုတာရှိတာပေါ့တတ်မိုးခြင်းမတူကြဘူးလေစိတ်ဖြစ်တောင်စိတ်ရဲ့တတ်မိုးခြင်းမတူဘူးငွေဆိုရင်လည်းငွေရဲ့ရွှေဆိုလည်းရွှေတတ်မိုးခြင်းမတူဘူးအဝတ်အစားတွေတတ်မိုးခြင်းမတူကြဘူးအဲ့တော့ကိုယ်အနေနဲ့တတ်မိုးရှိတာကိုရအောင်ယူတတ်မယ်ဆိုလို့ရှိရင်ဒါနတုတ်တဲ့ဒါနကုသိုလ်တဲ့တို့တွေရှိနေရမှာကသိလားကိုယ်တို့ဒါနဆိုတာအမြဲတမ်းလုပ်လို့မရဘူးသီလကတော့24နာရီကုသနာမှာရှိနေအောင်လုပ်လို့ရတယ်နော်အဲ့ဒါကြောင့်မလို့နံပါတ်1ဘုရားဝါဒဖြစ်လာရင်တို့ပထမဆုံးလုပ်ရမှာကသီလကုသိုလ်လို့မှတ်တာသီလံသာသနတအာတိကျင့်စစ်တွေပါဆိုလို့ရှိရင်လည်းရသဗျာရဲ့ဆုံးမသာသနာတော်မှာသီလဟာပထမပဲနံပါတ်1ရထားမှာဖြစ်တယ်ဒီလာကမှဆက်သွဲပြီးတော့ကမ္မထာအထုတ်တာလို့သွားတာလှူတာနှုတ်တာလို့သွားတာအလုံးဟာတိလာကိုခြေခံရမယ်လို့ဆိုတယ်အဲ့ဒါကြောင့်မို့တချို့ကြတော့တိလာဆောက်တည်တာကိုကုသိုလ်လို့သိမထင်ညာဘူးအလူကြီးတန်းကြီးပေးမှကုသိုလ်လုပ်တယ်လို့ထင်နေတယ်နော်အရေးကြီးတာကတိလာရှိဖို့လိုတယ်လို့ဒါတော့ဆွဲဆွဲမြင်းမြင်းမှတ်ထားဖို့လိုတယ်ရသဗျာကကောသတိကုသလနာဓမ္မနာကုသိုလ်တရားတွေကအစဆိုတာပါလေဆိုတာသီလင်းစာသူဝိတုဒ္ဓံလုံးဝစင်ကြဲတဲ့သီလရှိဖို့လိုအပ်တယ်သီလရှိမှလူတွေမှအပြစ်ကင်းတယ်ဆိုတဲ့ခံစားရတာရတယ်အနာဝိသဒုက္ခသီလဆိုတာနောက်ဘဝအတွက်တည်းမဟုတ်ဘူးဒီဘဝအတွက်ပါဖြစ်တယ်အပြစ်ကင်းတယ်အပြစ်ကင်းခြင်းကြောင့်ရတဲ့ချမ်းသာသည်သီလကပေးတာဖြစ်တယ်နော်လူဟာအပြစ်ရှိနေလို့ရှင်သူများတွေမသိပေမဲ့မဟုတ်တာတော့လှုပ်တာတဲ့လူတယောက်ဟာအမြဲတမ်းစိတ်မလုံးဖြစ်တယ်နော်လူကြတဲ့သွားရင်လည်းငါအကြောင်းနေပြန်သိပြီလားလို့သူစိတ်မလုံးမြဲတမ်းအဲ့တော့သီလရှိပြီးတော့အပြစ်ကင်းနေတဲ့ပုဂ္ဂိုလ်ဟာဘယ်နေရာပဲဖြစ်ဖြစ်ရင်ကောကောင်းမွန်သွားလို့ရတယ်အပြစ်မှမရှိတာအဲ့ဒါကိုအနာဝိသဒုက္ခလို့ခေါ်တယ် happiness or innocence နော်ပြည့်ကင်းတဲ့ချမ်းသာလောကလူတွေကပြောကြတယ် happiness or innocence တကယ်အစ်စ်မှန်ကသီလကအဲ့ဒီချမ်းသာကိုပေးနိုင်တယ်လို့တူတူမှတ်သားတယ်နော်သီလရှိတာဟာအပြည့်ကင်းတဲ့ချမ်းသာအတွက်ပဲဒီဘဝတွေရတယ်ကိုသိနိုင်တယ်နောက်တစ်ခုအပါတော့ဆိုလို့ရှိရင်ဒိဋ္ဌိစာဥစုခာအမြင်ကဖြောင်းမှန်ရမယ်အမြင်ဖြောင်းမှန်တယ်ဆိုတာပါတော့လို့ဆိုရင်ကိုလှုပ်တာကိုပဲတာဝန်ရှိတယ်ဆိုတဲ့ခံယူချက်ဖြစ်တယ်ပါဠိလိုမြတ်စွာဘုရားဟောရကြတော့ကမ္မတက္ကတာသမဒိဋ္ဌိကံတလင်ကိုပဲဥစ္စာလို့ဆိုလို့ရပေါ့အဲ့ဒီမှာအထက်ကရာဆရာတွေကကံကိုကိုယ်ပိုင်ကံလို့ပြောကျင်တဲ့ခါကျတော့သူတို့အတိတ်ပဲတမျိုးယူတာရှိတယ်ကုသိုလ်ကံသီတာလေတက္ခကိုယ်ပိုင်အကုသိုလ်ကံကျတော့မကောင်းချုပ်ပေးလို့ကိုဟာမဟုတ်ဘူးလို့ဆိုတဲ့အတိတ်ပဲနဲ့ဖွင့်တယ်ဒါပေမဲ့အဲ့ဒီအတိတ်ပဲဖွင့်ကသိပြီးတော့ရသော်ဗျာရဲ့အဘော်နဲ့ကိုက်ဖို့မရဘူးနော်ရသော်ဗျာဆိုလိုတာကပါတော့ဆိုရင်ယံကမ္မံဂရိတံတိကရယနာဝပါပကံဝတတကမ္မတဒါရပွေသပါတတကမ္မတဒါရပွေတံတိဘသူပဲဖြစ်ဖြစ်ကောင်းတာလုပ်လို့မကောင်းတာလုပ်လို့ဆိုကလျာဏစာခုသူပြောတာပါပကစာအခုသူပြောတာအလုံးဟာကံဟာနှမျိုးပဲရှိတယ်ကုသကံနဲ့အဟုတ်ကံနော်အဲ့တော့ကုသကံပဲဖြစ်ဖြစ်အဟုသကံပဲဖြစ်ဖြစ်ကိုလုံးတဲ့လုံးအဲ့ဒီကိုလုံးတဲ့ကုသကံအဟုသကံရဲ့ဒါယတာကောင်းမွေဆိုးမွေကိုကိုယ်ပဲခံရမယ်လို့ပြောတာ ဲ့ဒါကိုသဗ္ဗတ္တကမ္မတကလို့ပြောတာနော်အဲ့တော့ကုသိုလ်တွေကိုပဲကံလို့ပြောလို့မရဘူးကုသိုလ်ကံဖြစ်ဖြစ်အောက်သို့ကံဖြစ်ဖြစ်ကိုလှုပ်တာကိုနဲ့ပဲသက်ဆိုင်နေတော့အဲ့ဒါကိုပြောတဲ့အခါ responsible လို့ပြောလို့တာပဲ responsible ဆိုတာကိုနဲ့သက်ဆိုင်နေကိုပဲတာဝန်ရှိတယ်နော်ကိုလှုပ်တာကိုတာဝန်ရှိတယ်ကိုကောင်းတာလို့ရင်ကောင်းတာကိုပဲခံစားမယ်မကောင်းတာလို့ရင်ကိုပဲမကောင်းတာခံစားဒါဗုဒ္ဓဘာသာဖြစ်ဖို့အတွက်အခြေခံအတွေ့အမြင်ပဲဖြစ်တယ်အဲ့ဒါမပါလို့ရှင်ဗုဒ္ဓဘာသာမဖြစ်နိုင်ဘူးဘလောက်ပဲဗုဒ္ဓသရဏံကိစ္ဆာမိဆိုနေနေသူကခံယူချက်ကဗုဒ္ဓဘာသာမဟုတ်ဘူးဗုဒ္ဓဘာသာဖြစ်ဖို့ဆိုရင်ကမ္မတက္ကတာသဘာဝဒိဋ္ဌိရှိရမယ်မြတ်စွာဘုရားကဟောတာတဲ့သုတ်တန်တစ်ခုကြည့်ဥပောပုညင်္စပပင်္စယမစ္စောကုရုတိဣဒာဘဝရလာတဲ့လူတိုင်းလူတိုင်းမိမိကိုယ်တိုင်အပေါဝင်ဘသူပဲဖြစ်ဖြစ်နော်ဘဝရထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဥပောပုညင်္စပပင်္စယမစ္စောကုရုတိဣဒာကောင်းတာလည်းလှုပ်တယ်မကောင်းတာလည်းလှုပ်တယ်ကောင်းတာလဲပြောတယ်မကောင်းတာလဲပြောတယ်ကောင်းတာလဲတွေးတယ်မကောင်းတာလဲတွေးတယ်ကောင်းမကောင်းဆိုတာအပြစ်ရှိမရှိနော်ကောင်းတာကိုဆိုတာရည်ရွယ်တာကကုသမကောင်းတာကြတော့အကုသလူတွေဟာနေစစ်ပေါ်ကိုကိုဆန်းစစ်ချင်နော်အပြစ်မကင်းတဲ့စကားပြောတယ်အပြစ်ကင်းတဲ့စကားပြောတယ်အပြစ်မကင်းတဲ့အလုပ်လုပ်တယ်အပြစ်ကင်းတဲ့အလုပ်ကိုလုပ်တယ်နှစ်မျိုးလုပ်နေကြတယ်အလုံးကုသိုလ်လည်းလုံးမိတယ်အောက်သို့လည်းလုံးမိတယ်အဲ့ဒီလုံးမိတဲ့ဟာကလှုပ်ပြီးပျောက်သွားသလားလို့ဆိုမြတ်စွာဘုရားလှုပ်ပြီးပျောက်သွားတာမဟုတ်ဘူးနော်တင်ညိတတသကံဟောတည်တယ်ကောင်းတာလှုပ်တာပဲဖြစ်ဖြစ်မကောင်းတာလှုပ်တာပဲဖြစ်ဖြစ်အဲ့ဒီကိုလှုပ်လိုက်တဲ့ကိုယ်ရင်ထဲမှာဖြစ်သွားတဲ့အရာဒီကိုတာဝန်ရှိသွားပြီလို့ဆိုလို့ရတယ်ကံတရားဆိုတာအဲ့တော့ဘယ်လိုတောင်းရှိသွားတယ်လူတယောက်ဟာမကောင်းတဲ့အစာစာစာမိလို့ရှိရင်အဲ့ဒီအစာရဲ့ဆိုးကျိုးကိုသူပဲခံရမှာလေကောင်းကျိုးဆိုရင်သူပဲရမှာဥပမာဝန်ရှောမဲ့အစာစာသူရှောရှောမှာပဲလေစီကျိုးတက်မဲ့အစာစာမိရင်စီကျိုးတက်မှာပဲသူတို့မဲ့အစာစာမိရင်သူတို့မှာပဲဒါအဲ့ဒါကိုပြောတာကမ္မတက္ကတာဆိုကိုလှုပ်တာကိုရသွားတယ် reaction တော့ဆိုရှိတယ်နော်အဲ့ဒါကိုမြတ်စွာဘုရားဟောတာတင်ညိတတသကံဟောတိကိုယ့်ရင်ထဲဖြစ်သွားတဲ့ကောင်းမကောင်းကံတရားဟာကိုယ်နဲ့ပဲသက်ဆိုင်တယ်ကိုယ်နဲ့ပဲသက်ဆိုင်အဲ့တော့သက်ဆိုင်ရုံနဲ့ပြီးလာတချို့ကိစ္စကြတော့ပြီးပြောက်သွားတာလေနော်အခုကံတရားကအဲ့လိုပြီးမသွားဘူးနော်တင်စာအာရယခေစတိဇန်နေဟာရီကဒီဘောမှာထားရတာဥမာမဲ့ဂုံသိခပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်လူတွေဟာတင်ညိုက်ဟိုပဲရောက်မှာမဟုတ်ဘူးသိသွားတဲ့နောက်မှာတပြေးပြောက်ွက်သွားမှာပဲနော်ကိုပိုင်းတဲ့ပစ္စည်းတွေအားလည်းပဲနောက်ဆုံးထွက်တဲ့ဟိုပဲမရောက်ဘူးမထွက်ခင်ကတောင်းယူခြင်းတဲ့လူတွေပြည့်နော်ထွက်တဲ့မရောက်ခင်တော့မดูอยู่มั้ยดูอ่ะเส้นเนี่ยเออเอาซ้อมถั่วแต่ဖြင့် तू ปั้นไสมูเนี่ยอ่ะ तू มันลงไม่ရှိတော့เออน่ะเนี่ยปัตตวีပြောကြတာရှိတယ်ဟုတ်လားအတောကမင်းတရားကြီးဟာအိန္ဒိယနိုင်ငံကြီးကိုတဝက်လောက်ပိုင်ထားတယ်เนาะအတောကမင်းကြီးကလေးကတိုင်အမဝင်ရောက်ဖက်တချမ်းလုံးကို तू ပိုင်တယ်အဲ့ဒီဘုရားကြီးอ่ะဩဇာအနာအရှင်ဝါကြီးပြီးတော့အတော်တကူကြီးတယ်ဘုရားကြီးလို့ပြောကြတယ်။ပိုင်ဆိုင်မှုတွေအများကြီးသူ့အနာသွားရမယ်အလုံးနော်သို့တော့အလုံးထားသွားလို့ဆိုပေမဲ့လို့ကိုလုံးတဲ့ကံတော့ယူသွားရတယ်။ဒါကြောင့်ဘုရားတင်စာအာရခိစတိကိုလုံးတဲ့ကုသိုလ်ကံပဲဖြစ်စေအောင်သူကံပဲဖြစ်စေယူသွားမယ်။မယူခြင်းရောရလားအရာတင်ဆက်တာအနုကဟောတိသူကပါနေမှာပဲမယူခြင်းလို့ထားပြခဲ့လို့မရဘူးတ တချို့ပစ္စည်းကြတော့ကိုမယူခြင်းမူဆိုထားပစ်ခဲ့ရတယ်။ကန့်တရားကြတော့မယူခြင်းမူဆိုပြီးတော့ထားပစ်ခဲ့လို့ရလားမရဘူး။တင်သတ္တအတုကဟောတိစာယဝအတုပါယိနိလူသွားရင်အရေးဆိုတာပါလေတယ်။အဲ့ဒါတော့ပဲလူရှိနေတယ်ဗျာအရေးကရှိနေ။အဲ့ဒါတော့ကုသကံအဟုသကံနဲ့ရှုမသွမ်းခြင်းလို့မရဘူး။ဒါဖြင့်အဲ့ဒီကံကဘယ်မှာရှိတာတော့လို့စဉ်းစားကြည့်ပါကိုလုံလိုက်တဲ့ကံတွေကကိုယ်တဏ္ဍမှာရှိတယ်ဆိုရင်ဘယ်နာမှာရှိတယ်။အုံနောက်မှာရှိတာလားနှလုံးသားမှာရှိတာလားဘယ်မှာရှိတယ်။ခုခေတ်ပြောကြတယ်လေအုံနောက်တို့နှလုံးသားတို့အဲ့တော့ကံကဘယ်မှာရှိတာတော့ဆိုအုံနောက်မှာလည်းမရှိဘူး။ဘာလို့လို့ဆိုအုံနောက်မှာရှိရင်အုံနောက်ပြတ်သွားရင်မရှိတော့ဘူး။နော်နှလုံးသားမှရှိတယ်ဆိုနှလုံးသားရပ်သွားရင်ကံနဲ့လည်းရပ်သွားမှာပေါ့အဲ့တော့အုံနောက်မှလည်းမရှိဘူးနှလုံးသားမှလည်းမရှိဘူးဘယ်မှရှိတာတော့လို့ဆိုမင်းတဲ့ process လို့ခေါ်တယ်စိတ်ဖြစ်စဉ်စိတ်တတ်တည်းစိတ်အစဉ်နဲ့မှရှိတယ်စိတ်အစဉ်ဆိုတာရပ်သွားတာမရှိဘူးနော်သုတိဆိုတဲ့နောက်ဆုံးစိတ်ဖြစ်ပြီးပဋိသေရေဆိုတဲ့နောက်စိတ်ကပြန်ဆက်လာ process ကြီးတစ်ခုလုံးဟာအလောက်ထိအောင်ဆက်တာတော့ဆိုရင်သူမိတာဘဝကနေပြီးတော့ဘုရားစုပံပြီးလှုပ်လာတဲ့ကုသိုလ်တွေဟာကောရမဘုရားအထိပါလာတာကြည်လေးအဲ့ဒီနေနဲ့ပါတာနော်မြဲလို့လားဆိုမြဲတာမဟုတ်ဘူးဖြစ်ပျက်အစဉ်နဲ့သွားတာသူကနော်ဖြစ်ပျက်အစဉ်နဲ့သွားတာဥပမာပဲကြည့်လိုက်အေယာဝရီမြင်ကြည့်ဟာဘုန်းကြီးတို့ငငယ်တုန်းကတော့မပွေးခင်တည်းကပပပြေနော်ပြကြည့်စီးနာကနေ့လည်းစီးနေတော့မယ်အဲ့တော့ဒါဖြင့်စဉ်းစားကြည့်ရမှာမင်းတို့မင်းကြီးရှိတော့ငါမြည်ရည်ရှိသေးလားလို့ဆိုပဲရှိတော့အနောထလက်တက်ကမြည်ရည်ရှိသေးလားဆိုပဲရှိတော့နော်ဒါပေမဲ့လို့အေယဝတိပြကြည့်ရခံမသွားသေးဘူးဘာကြောင့်ခံမသွားလဲ process ဆက်လာနေအဲ့ဒါတို့ပဲလူရဲ့စိတ်အစဉ်ဆိုတာလို့ဆက်နေတယ်အဲ့ဒီစိတ်အစဉ်နဲ့မှရောက်သွားတဲ့ကံတရားသည်ဘယ်တော့မှအခုတိတ်လို့မရဘူး။ကိုယ်ရင်ထဲမှာပါနေမှဖြစ်တယ်။ပျောက်သွားတယ်ဆိုတာလည်းလုံးဝမရှိဘူး။နော်။ဘယ်တော့မှမပျောက်ဘူး။မပျောက်ဘူးဆိုတာလေးကိုဥပမာလေးတစ်ခုဇာလန်လေးတစ်ခုကြည့်ကြည့်နော်။ကိုလုံးတဲ့ကုသိုလ်ကောင်းမှုဆိုတာဘယ်တော့မှပျောက်မသွားဘူးဆိုတာ။မြတ်စွာဘုရားရဲ့အလောင်းသူမိရာယသိဌာမပြရိခံအမရာတိပိကရာမြတ်စွာဘုရားပြရိပေးတယ်သူမိရာယသိကိုဒီယသိဟာနောက်တစ်ခေတ်မှာဂေါရမအမည်ရှိတဲ့ဘုရားဖြစ်လိမ့်မယ်လို့ပြရိပေးတယ်အဲ့ဒီပြရိပေးတယ်ပွဲမှာရောက်လာတဲ့ပေးတတရားအများကြီးပဲပြရိပေးတော့ကိုကြားလိုက်တဲ့လူတွေအများကြီးအဲ့ဒါမဲ့ထူးထူးခြားခြားမိခါဆိုတဲ့လူတယောက်ပါတယ်သူကအဲ့ဒီပြရိစကားမြတ်စွာဘုရားသူ့ဝိရာယတိဟာကောရမဘုရားဖြစ်လိမ့်မယ်ဆိုတဲ့ဒီစကားကိုသူကြားလိုက်တော့သူ့ဝိရာယတိပေါ်မှာသိချီညူသွားပြီးတော့သူ့ဝိရာယတိနောက်လိုက်သွားတယ်လိုက်သွားပြီးယတိဝနောက်တော့အเจ้าအားလျော်သွားယတိဘွားကပျော်တော့တုထွက်တုထွက်ပြီးသံတရားထဲမှာသူစီအဲ့ဒီလို့ဟောလို့တာလို့နေသူမိရာယသိရဲ့တပည့်မိကဆိုတဲ့ယသိလူတွဲဟာတန်တရားတွေမှလဲသွားအဲ့ဒီတော့ငါမသူသိလိုက်တာနော်ဘယ်ကြတော့သူကမြတ်စွာဘုရားနဲ့ဟောဆိုတဲ့တန်လေးကြားလိုက်တော့သူကတာကြားဘူးပါလေဆိုပြီးတော့ခေါင်းထဲမှာတွေးဝင်သွားပြီးတော့ငါရပြန်ငုတ်သွားပြန်ငုတ်သွားပြီးတော့အဲ့ဒီနေရာလေးစာအစာမစားတော့ဘူးအဲ့ဒါပဲတွေးနေတယ်ကောရမဖေရကဲတော့ဘူးပါကောရမဖေရသူကြောက်ဦးတယ်ဘယ်တော့ကြောက်ဘူးမှမသိဘူးနော်အဲ့ဒီကနေပြီးတော့သူကငါကြီးတိတ်သွားတော့တာဝတိမျိုးမှလူလာဖြစ်တယ်ခုနှစ်နှစ်အရွယ်မှာဖေရနဲ့တွေ့ပြီးတော့သူကသင်္ကဝရဟဏဖြစ်သွားတယ်အဲ့ဒီမှာမြတ်စွာဘုရားပြောမိတ်နာနာဟိကတာနိဝိနတန္တိတယ်တို့လုခဲ့တာတွေကဘယ်တော့မှမပြောက်ဘူးဆိုတော့သိကြတယ်သူနာမည်ကဓမ္မရုစီလို့ခေါ်တယ်ဓမ္မရုစီထေရပရမအဲ့လိုဆိုတာအဲ့ဒါ ဘဝမှာနှစ်ခါပဲဆုံတယ်သူတို့သူမိရာရဲ့ဒီဘဝတော့ငါသူကမိခအဲ့ဒီပါတခါဆုံတယ်ကောရမဘုရားလည်းတဲ့ကြတော့မြတ်စွာဘုရားကကောရမဘုရားသူကဓမ္မရုစီနော်အဲ့ဒါသံတရားတွေမှာနှစ်ခါလည်းပဲဆုံတယ်ဆိုတော့အာဟောစရာဇလန်လေးတစ်ခုပဲအဲ့ဒါကိုထောက်ထားမယ်ဆိုလို့ရှိရင်ကိုလုံးတဲ့ကုသဟာလုံးဝပျောက်သွားတာမဟုတ်ဘူးဆိုတာဥတ္တိထားစရာပေါ့နော်အဲ့ဒါကိုပြောတာကံရဲ့အကျိုးဆိုတာတင်ဆက်တာအတုကံဟောတိဆာယဝအနပါယိနီကိုလုံးတဲ့ကုသဒီကိုနောက်ကလိုက်လာမှာဖြစ်တယ်အဲ့တော့ဘာလုံးတဲ့လဲဘာလုံးတဲ့လဲဆိုမြတ်စွာဘုရားကဘာအဆုံးမပေးလို့နော်အတ္တနိစိပိယံစေညာနန္ဒပပိနသံယူစီကောင်းတဲ့လို့ရင်ကောင်းတဲ့ဖြစ်တယ်မကောင်းတဲ့လို့ရင်မကောင်းတဲ့ဖြစ်တယ်ဆိုရင်ဘာလို့တင့်တယ်ကိုကိုကိုတပုထတတ်တဲ့ပုဂ္ဂိုလ်ကိုကိုကိုမြတ်တို့တပုထတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကိုရင်နဲ့နှလုံးထဲမှာပကောင်းနဲ့စိတ်တွေမြောက်စေနဲ့တော့မြောက်တာနိုင်အောင်တာကိုယ်ရဲ့လောဘဒေါသမောဟကိလေသာတွေကိုနိုင်အောင်တာလောဘဒေါသမောဟကြောင့်အကုသိုလ်ကံတွေပဲဖြစ်စေနေနိုင်အောင်တာနော်နတ်ဘပိနတ်တယုစီဘာဖြစ်လို့တားရမှာလဲမတားရင်ဘာဖြစ်တုံးဆိုရင်နာဟိတံသူလပံဟောတိဒုက္ခဒုက္ခတာကာရိနာမဟုတ်တာလှုပ်ပြီးကောက်စားဖို့ချမ်းသာဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးဒါကြောင့်မလို့အကုသိုလ်လှုပ်ပြီးချမ်းသာရင်တော့ဘယ်တော့မှချမ်းသာမှာမဟုတ်နော်အဲ့ဒါမြတ်စွာဘုရားရဲ့အဆုံးပါပဲမြတ်စွာဘုရားကတိုက်တွန်းနေတတ္တမကရိယာကလျာဏံကုသကောင်းမှုလုပ်ပါတဲ့နိစီတံတပ္ပရာယိကပုံညာနိပရလောကတဝေပဋိဌာဟောတိပါဏိနံဒါကြောင့်မလို့ကုသလုပ်ချင်အောင်လုပ်ပါအဲ့တော့ကုသဆိုရက်ထဲမှာခုနပြောတယ်တိလကုသိုလ်နံပါတ်၄ထာတိလကုသိုလ်ပြီးရင်ဖြောင်းမှန်တဲ့ကမ္မတက္ကတာသမဋ္ဌိအတိညာရှိအောင်ကြိုးစားဆိုလိုတာကတိလနဲ့ပညာဒီနှစ်ခုရှိပါစေဒါအခြေခံအနေနဲ့ပြောတာဘုရားဗုဒ္ဓဘာသာကုမိလန်ဆိုမကုန်သေးဘူးရှေ့ဆက်ရမှာပါတော့ကမ္မတက္ကတာသမဋ္ဌိကနေပြီးတော့ဝိပဿနာသမဋ္ဌိဖြစ်အောင်လုပ်ဖို့ဝိပဿနာသမဋ္ဌိကပါတော့ဆိုရင်တပိသင်္ခါရအိဆာအရာခသိဟာတခုမှမပြေဘူးဥမာမဲအခုဒီဗိမာန်ကြီးအသက်သက်လွန်လွန်ဆောက်လုပ်ထားတာဖြစ်တယ်နှစ်ပေါင်း100ကျရင်ဒီပုံစံမြင်ရမှာမဟုတ်ဘူးနှစ်ပေါင်း200ရောက်ရင်ဒီပုံစံမြင်ရမှာမဟုတ်ဘူးဘာကြောင့်လို့ဆိုရင်အလုံးသင်္ခါရတရားတွေဟာရွေ့ရှားပြီးအဟောင်းပဲအပြည့်ပဲကိုသွားနေတာဖြစ်တယ်လူတွေလည်းတဖြည်းဖြည်းအဲ့ဒါကိုဝိပရိနာမဓမ္မလို့ခေါ်တယ်ဝိဆိုတာရုပ်ပြည့်ဆင်းပြည့်ပြိဏာမှာပြောင်းသွားတာအကောင်းပြောင်းတာမရှိဘူးဒီเจ้าကြီးကတစ်တစ်လာမယ်ဆိုတာဖြစ်ပါမလားလူတွေကရောလူပြုတ်လူပြုတ်လာမလားလူတွေကလည်းအိုမင်းအိုမင်းပြီးတော့သွားတာတစ်ပင်တွေကလည်းအိုမင်းအိုမင်းပြီးတော့သွားတာနစ်ကြလေးအိုမင်းလေးအဲ့ဒါကိုဝိပြိဏာမှာအဆိုးဘက်ကိုပြောင်းလဲတာရုပ်ပြည့်ဆင်းပြည့်ပြောင်းသွားတာအဲ့ဒီသဘောလေးကိုစဉ်းစားနိုင်လို့ရှိရင်ဒါအခြေခံအပြင်ဒါဝိပဿနာရဲ့သဲလွန်စားပဲနော်အဲ့ဒါလေးကိုစဉ်းစားလိုက်ပဲဆိုလို့ရှိရင်ဝိပဿနာတော့ဗတ္တိဉာဏ်ပဲကိုချစ်တလန်ရောက်သွားတာပေါ့နော်ချစ်တလန်ရောက်ပြီးနောက်ဆုံးမှာဝိပဿနာဘာကြောင့်ရှုတင်တာရောလို့ဆိုလို့ရှိရင်လူတွေဆိုတာတွေ့တာမှုကအကြီးတယ်ပစ္စည်းပေါ်မှာလည်းတွေ့တာတယ်မိသားစုပေါ်မှာလည်းတွေ့တာတယ်အလုံးပေါ်မှာတွေ့တာမှုဆိုရှိတယ်။အဲ့ဒီတွေ့တာမှုကိုဖြတ်ဖို့ရတခုတည်းသောနေလမဲ့တာ။တော့ကိုတွေ့တာတဲ့အရာတွေဒီမြဲတဲ့အရာတွေမဟုတ်ဘူး။ပြောင်းလဲနေတဲ့အရာတွေကိုတွေ့တာနေတာဖြစ်တယ်။အဲ့တော့မြဲတဲ့အရာကိုမမြဲအောင်လုပ်လို့တဲ့မမြဲတဲ့အရာတွေကိုတွေ့တာနေတာမမြဲတာတွေကိုမြဲအောင်လုပ်တဲ့နိလမရှိဘူး။နော်လူတွေမဟုတ်အောင်လုပ်တဲ့နေလမရှိဘူးသာဝရနှုတ်ပြုတ်နေအောင်ထိနေတဲ့အရာမရှိဘူးတဖြည်းဖြည်းသာဝရတိနေဖို့လုပ်နိုင်တဲ့နေလမရှိဘူးအဲ့ဒီနေလမရှိလို့ဝိပဿနာထွက်ပေါက်ပဲမ မြတ်စွာဘုရားကနခတိခသုတ်တံမှာဟောထားတာရှိတယ်။ဒီမြုံမုံလေးတော့မြင်မဲ့ဆိုရင်တော့တရားကျင့်စရာမလိုဘူးတဲ့။ဘာလို့ဆိုမြင်အောင်မြဲတဲ့နေရာရှာနေလို့ရမှာပေါ့။သို့တော်ဒီမြုံမုံလေးတော့ကစားပြီးတော့မြဲတာဆိုတော့မရှိဘူး။မရှိသည့်အတွက်ကြောင့်တရားကျင့်ဖို့လိုအပ်တယ်။ဒါဖြင့်တရားရှိတော့မြဲလာမှာလားဆိုမြင်အောင်လုပ်တာမဟုတ်ဘူး။တရားရှင်းတာကဘာလို့ဆိုမမြင်ရတာဒီရဲ့အဆုံးကိုရဖို့ရောက်ဖို့ကြိုးစားတာအခုကမဆုံးနိုင်ဘူးဘုန်းကြီးတို့ကံတရားတွေလုံးရင်အစ်စ်အစ်စ်တွေကထားရနေပါပဲရှားနေသမျှသည်မပြဲတာတွေပဲရမယ်ပြဲတာတခုမှမရဘူးအဲ့ဒါတွေကိုဆုံးသတ်ဖို့လိုအပ်တယ်အဲ့ဒါကိုမြတ်စွာဘုရားကတမ္မာဒုက္ခခယဒုက္ခကုန်ဆုံးမှုလို့တဲ့လို့ပြောတာနော်အဲ့ဒီဒုက္ခကိုဒုက္ခကုန်ဆုံးမှုဆိုရင်ဒုက္ခကိုဘုသူကလုံနေတာတော့ဆိုရင်တဏှာကလုံနေတာတွေ့တာမှုကလုံနေတာတဝိပဿနာရှိရင်တွေ့တာမှုကိုဖယ်လိုက်လို့ရှိရင်ဒုက္ခပျောက်ပြီးသားဖြစ်သွားမယ်ဒုက္ခကိုဖယ်ပြီးသားဖြစ်သွားမယ်ဒုက္ခရဲ့အဆုံးသတ်ဒုက္ခនិရောဓရဖို့ရအတွက်တရားကျင့်ရတယ်လို့ဒီလိုဆိုလို့လေနော်မြဲအောင်လုပ်တာမဟုတ်ဘူးမမြဲတာတွေကုံဆုံးသွားတာကိုရဖို့ဣတကြောင့်နောက်ဆုံးကုသိုလ်ကောင်းမှုလုပ်တဲ့ထဲပဲကုသိုလ်ကံတွေထဲမှာအကောင်းဆုံးကုသိုလ်တစ်ခုလုပ်ချင်ပါလေ။ထိတဲ့ကောင်းတဲ့ကုသိုလ်လုပ်ချင်ပါလေဆိုရင်ဘာလို့ဆိုဝိပဿနာကုသိုလ်ပဲဖြစ်တယ်။ဝိပဿနာကုသိုလ်တဲ့ကောင်းတဲ့ကုသိုလ်ရှိသေးလားဆိုလုံးလို့ရတဲ့ကုသိုလ်တွေတော့မရှိတော့ဘူး။သို့တော်ဝိပဿနာကုသိုလ်တဲ့ကောင်းတဲ့ကုသိုလ်ဆိုတာကပဲကုသိုလ်ပဲဖြစ်တယ်။နော်မကုသိုလ်ရမှာကိုရင်ထဲမှာရှိတဲ့တဝရတဘောကိရိတာတွေအလုံးကုံဆုံးမှာဖြစ်တယ်အဲ့ဒီကုံဆုံးရတဝရတဘောကုံဆုံးရအဆင့်ကိုမျောလင့်ပြီးတော့တို့လုပ်တဲ့ကုသိုလ်ကောင်းမှုသည်အဲ့ဒီအဆင့်ထီအောင်အကျိုးသက်ရောက်မှုရှိပါစေလို့စိတ်ထဲမှာယေစုပြီးနိဗ္ဗာန်ကိုဥတီလျက်ကျင့်ကြံကြုတ်ပွားများအထုံနိုင်ကြပါစေကုန်သတည်းရှိတဲ့ချရအောင်ရှိတဲ့ခွင့်ရှိတယ်ထိတယ်မိတော့လား
တရားတွေဟုတ်မတီးတော့တိမ်ခုတော့
ဆွေရောင်းကဲ့အရှင်ဖေယ
ား
ဖေယားတပည့်တော်တို့သည
်
မြတ်ဗုဒ္ဓ၏ဆုံးမတဲ့ညီကုသိုလ်တရား တို့ပွားရန
်
ရှိတမ်းကြပါသောကြောင
့်
ကျောင်းရှုတော်ရကျောင်းတိုင်အတွင်း၌ဓမ္မပိပတ်တော်ကြီးကို
တိ
ဆောက်လည်းရဲ့ကျောင်းတည်းအရှင်မြတ်အာအနန္တရဲ့သာသနာတော်အာလူတန်ပါကုန်၏မြတ်ဗုဒ္ဓ၏စေရီတော်နှင
့
်ထီတော်တို့ကိုတိထားပူဇော်ကြပါကုန်၏ရွှေတီတော
်
တင်တူချင
်း
အလူမင်္ဂလာကိုရှင်ချင်းပ
ါ
ပြုလို့ကြပါကုန်၏ဓမ္မပိဋ္မန်တော်ကြီ
း
သာသနာတော်မြတ်အာလူတန်းချင
်း
ကျောင်းလွတ်ပူဇာ လူတော်မင်္ဂလာကို
လူတော်မင်္ဂလာကို
ပြုလုပ်ပါကုန်၏
ပြုလုပ်ပါကု
န်၏ယနေ့ယခု
ယနေ့ယခု
အထုပြုလို့ရသော
အထုပြုလို့ရသော
သာသနာပူဇာ
သာသနာပူဇာ
ဗုဒ္ဓပူဇာ
ဗုဒ္ဓပူဇာ
ဓမ္မပူဇာ
ဓမ္မပူဇာ
လူတော်မင်္ဂလာပွဲသို့
ကြော
က်ရွံ့ချီးမြှောက်တော်မူကြသော
သံဃာတော
်ရှင်မြတ်တို့အား ဆန့်ခဲဝဲပေါ်စဉ
်
ချိုးခြင်းရသာ
အ
ဖျားပြားတို့ကိုစက္ကပါကုန်၏သင်္ကန်းစားရှိသောအတ္တပဝတ္ထုစုစုတို့ကို
တ
ုဒံပကုန်၏ဝတ္ထုငွေတို့မှာဖြစ်ပေါ်လာသောပစ္စည်းလေးပါကိုတုဒံပကုန
်
၏ယနေ့ယခု
အ
ထုပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည
်
နိဗ္ဗာန်ချမ်းသာ၏
အကြောင
်းထောက်ပံဖြစ်ပါသေးသတည
်း
ဤကောင်းမှုဤဖို့ပါကကိုအမိအဖာ
အ
ဖို့အဖွာဆွေမျိုးညာတိတို့အားကုသိုလ်အများဝေငှပါကုန်၏ဆွေဟောင်းမျိုးဟောင
်း
မိတ်ဆွေပေါင်းတို့အား ကုသိုလ်အများဝေငှပါကုန်၏ဤကြောင့်တည်းနှင
့
်ဝွင့်ကျင်ပတ်ချာယတိတာတို့၌ရှိကြကုန်သောနတ်ပေါင်းတို့အ
ား
ကုသိုလ်အမ
ြ
ဝေငှပါကုန်၏တပိတော်တို
့
နေထိုင်ရာ
ည
ွရာဒေသတို့၌ရှိကြကုန်သောနတ်ပေါင်းတို့အား ကုသိုလ်
အမြ
တ်ဝေငှပါကုန်၏သာသနာတော်ဆောင်နှင့
်
လောကဆောင်နှင့်တို့အား ကုသိုလ်အမြတ
်
ဝေငှပါကုန်၏
သ
ုံးဆက်တပုံကျင့်နေကုန်သောလုံးစုံများစွာသတ္တဝါတို့သည
်
ကုသိုလ်အမြတ
်
ကိုစီရကြကုန်သည့်ဖြစ်ပေကိုစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည
教育奇妙တော်မူပါသောကျေးဇူးတော်ရှင်ပမောကချုပ်ဆရာတော်ဘုရားကြီးနှင့်တကားတန်ဃာတော်ရှင်သူမြတ်များအပရိသတ်ပေါင်းသူတော်ကောင်းတို့ခင်ဗျာ
Maido Ibarri ိတ်ချမ်းသာလူရဆန္ဒပြီးပါစေI'm gonna make you mine.